ဧဝရီမြေဆုံတဲ့မြညာမှာရှိတဲ့ရေကာတာတိဆောက်တာတွေလုံးဝရပ်ဆိုင်မှုအတွက်ဒီကနေ့ကချင်းပြည်နယ်မြကြီးနားမြို့မှာလူ6000ကျော်လောက်ပါဝင်ဆန္ဒဖော်ထုတ်ခဲ့ပါတယ်။ဒီဆန္ဒပြပွဲဟာဥပဒေနဲ့မညီဘူးဆိုပြီးတော့ဥဆောင်စီစဉ်သူကိုရဲတပ်ဖွဲ့ကတရားစွဲထားပါတယ်။ဒီလိုဆန္ဒဖော်ထုတ်တာတရုတ်တန်ယုံကနေမြေဆုံဆဲတိဆောက်တာကိုဒေသခံတွေကန့်ကွက်တာမရှိဘူးဆိုရဲထုတ်ပြန်ချက်အပေါ်တုံ့ပြန်တာဖြစ်တယ်လို့ပြည်သူတွေသဘောမတူတဲ့အတွက်ရပ်ဆိုင်ဖို့တောင်းဆိုတာဖြစ်ကြောင်းလည်းဆန္ဒပြပွဲကိုဥဆောင်သူကပြောပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးထားပါရဲ့ရှင
်
ခုကြားလိုက်ရတဲ့အတံတွေဟာဒီကနေ့မြကြီးနားမြို့မှာတရားဝင်မြေဆုံနဲ့မြင်ညာရှိရေကာတာတိဆောက်တာတွေလုံးဝရပ်ဆိုင်ဖို့အတွက်တောင်းဆိုဆန္ဒပြနေတဲ့အတံတွေဖြစ်ပါတယ်။ဒီလိုတောင်းဆိုဆန္ဒပြတာနဲ့ပတ်သက်ပြီးဒီပွဲဖြစ်မြောက်ရေးကော်မတီဝင်တဦးဖြစ်တဲ့ကိုစားကြီးကအခုလိုပြောပါတယ
်။ဒီရောကော်မတီတက်ကတကြော့ပြန်ကျူးစားလာတဲ့အပိုင်းမှာသူတို့ရဲ့ထုတ်ပြန်ကြေညာချက်တရားကချင်းပြည်နယ်မှာမြကြီးနယ်ထိုင်တဲ့ကချင်းပြည်သူတွေသူတွေကတောင်းဆောင်တွေကဘာမှကန့်ကွက်မှုမရှိဘူးဆိုတဲ့အာပေါ်လာတဲ့ချက်ပါရောပူတည်တဲ့အတားမစတော်တို့ကအမြဲတမ်းကန့်ကွက်နေတဲ့ကြားဒီလိုထွက်ပေါ်လာတဲ့ခါကြတော့အခုကလူချို့အားလုံးပေါ်ပြီးဒီမှာကန့်ကွက်တယ်ဆိုတဲ့ခါကျတော့တနည်းဆိုတော့ဘယ်ရောမှတပေါ်မတူဘူးဆိုတဲ့ခါကျတော့ထုတ်ပေါ်ခြင်းဖြစ်တာနောက်တစ်ခုကဒီလိုမျိုးကြည့်လူချို့ဒီသဘောထားဆန္ဒမပါတော့ဒီလူတွေသဘောမတူတော့ဒီမှန်ကင်းကချက်ကိုဖြတ်တင်းရမယ်ဆိုတဲ့ခါကျတော့လူချို့ပေါ်ခြင်းဖြစ်တာပါနော်
ဇန်နဝါရီလ29ရက်နေ့ကတော့ရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဌာနဝန်ကြီးဦးတောင်ထွန်းကမြေဆုံရေအားလျှပ်စီမံကိန်းကိုအရွယ်အစားနဲ့နေရာပြောင်းလဲဖို့အတွက်တရုတ်နိုင်ငံနဲ့ညှိနှိုင်းနေကြောင်းနေပြည်တော်သတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်။ဒီအပေါ်မှာတော့ကိုစားကြီးကသူတို့ရဲ့သဘောထားကိုအခုလိုဆက်ပြောပါတယ်။
အသေးစိတ်ရှိပြောင်းတာရှိဒီနေ့ဆုံးကြတာမှာတော့အရာဝတီမြစ်မှာပြည်သူတွေတဘောမတူတဲ့စီမံကိန်းကလုံးဝဖျက်သိမ်းရမယ်ဆိုရဲဆန္ဒရှိတာဘလို့တိုက်သူပြည်သားတွေအားလုံးအတက်ကူရင်စည်းခံရမယ်ဒီအရာဝတီမြစ်ကျူတခြားမှာလူဦးရေ၃တန်းတော်မျိုးကိုနေထိုင်တဲ့လူဦးရေအားလုံးဒုက္ခရောက်မဲ့ဟာတော့ကျွန်တော်တို့အဖြစ်မခံနိုင်တဲ့အတွက်ကြောင့်မို့ဒီဟာလုံးဆောင်ခြင်းဖြစ်တယ်ဆိုရဲပါဘလို့ကျွန်တော်တို့က
မြကြီးနားမျိုးဆန္ဒပြပွဲကိုလူ6000ကျော်လောက်တက်ရောက်ခဲ့ကြောင်းခံမှန်းချပါတယ်ဒီလိုဆန္ဒထုတ်ဖော်ရမှာအတန်းချက်ဆက်နဲ့စောင်းပေါက်တွေအသုံးပြုတာနှစ်ဖူးစည်းစာတမ်းအသုံးပြုတာနဲ့အခမ်းအနားအစီအစဉ်မကိုက်ညီတာတွေကြောင့်မြကြီးနားမြို့နယ်ရဲတပ်ဖွဲ့ရုံကဆန္ဒပြပွဲဥဆောင်သူစီကိုကန့်ကွက်စာပေးပို့ထားပြီးညနေ9နာရီအခမ်းအနားပြီးဆုံးချိန်မှာတော့အခမ်းအနားကျင်းပဖို့လျှောက်ထားသူဒေါ်ချာခွန်ကိုတရားစွဲဆိုခဲ့ပါတယ်ဧရာဝတီတိုင်းဒေသကြီးမြောင်အောင်မြို့မှာတော့မြစ်စုံဆဲဖြတ်သိမ်းရေးလှုပ်ရှားမှုကိုဒီလ3ရက်နေ့ကဆောင်ရွက်ခဲ့ကြောင်းလှုပ်ရှားမှုကိုဥဆောင်သူဥက္ကမောင်ဝင်းကပြောပါတယ်
။ဒီတော့မှကျွန်မစုံနဲ့ပတ်သက်ပြီးတော့ကျွန်တော်ကမ်ပိန်းလုပ်ပြီးပါပြီ။သူတို့တွေတည်အောင်လည်းပြင်ညာပြီးပါပြီ။နောက်ကလက်မှတ်တွေလည်းထိုးရောပါပြီ။အဓိကရည်ရွယ်ချက်ကကျွန်တော်မြစ်စုံအပြီးလိုင်းဖြတ်သိမ်းပြီးပေါ့။ဒီအရွယ်ချက်တွေများရင်ညနေမှညနေပိုင်းကိုရဲပူပေါင်းပြီးတော့ပို့ထုတ်တာပါ။ဟုတ်ကဲ့။ကျွန်ရဲ့2019ရဲ့နေကလူစုကဏ္ဍအလုံး2500ရပါတယ်။ဒါပေမဲ့ကျွန်တော်တို့ဒေသတွေကိုကျွန်တော်နိုင်ငံတော်တိုင်ပင်ခံရုပ်ထောင်ကျွန်တော်တို့ပို့ဆောင်ပြီးတော့ပြည်အမှဖြစ်ပါတယ်လို့ကျွန်တော်မြေသူလူ့အတိပေးတယ်။ကျွန်တော်လည်းပို့လည်းပို့မှာ
သူတို့ကွန်ရက်အနေနဲ့မြေဆုံဆဲဖြတ်သိမ်းရေးလှုပ်ရှားမှုတွေကိုအေရာဝတီတိုင်းဒေသကြီး၊ပဲခူးတိုင်းဒေသကြီးနဲ့မကွေးတိုင်းဒေသကြီးကမြို့ပေါင်း20လောက်မှာဆောင်ရွက်ဖို့ပြင်ဆင်နေပြီးလောလောဆယ်မှာပသိမ်းနဲ့အင်ကပူမြို့တွေမှာဆောင်ရွက်ချပြီးဖြစ်ကြောင်းပြောပါတယ်။မြေဆုံဆဲစီမံကိန်းကိုလူလူကကန့်ကွက်ဆန္ဒပြတာကြောင့်2011ခုနှစ်ကသမရဦးသိန်းစင်ကသူ့အစိုးရတက်တန်းကာလအတွင်းရပ်ဆိုင်ခဲ့ပါတယ်။လက်ရှိခုနှစ်နှစ်ကြာမြင့်လာချိန်မှာကျေးဥနိုင်ငံဘက်ကဒီစီမံကိန်းပြန်လည်စတင်ဖို့ကြိုးစားလာတာကြောင့်အခုလိုဆန္ဒပြတာတွေကန့်ကွက်တာတွေထပ်မံပေါ်ပေါက်လာပြီးမြေဆုံစီမံကိန်းကိုလုံးဝရပ်ဆိုင်ဖို့နဲ့အစိုးရအနေနဲ့ပြက်ပြက်သားသားဆုံးဖြတ်ဖို့တောင်းဆိုလာကြတာဖြစ်ပါတယ်။